ရှမ်းပြည်နယ်တွင်ကထိုးစစ်တွေကိုတင်ပြပေးခြင်းပါတယ်။တပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့အစဉ်အသင့်မဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ရဲ့ဝမ်ဟိုင်းဗဟိုဌာနချုပ်ကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်နေတဲ့အတွက်နေ့စဉ်ဆိုသလိုတိုက်ပွဲတွေပြင်းထန်နေပါတယ်။အောက်တိုဘာလ18ရက်နေ့မှာမြန်မာတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့သတင်းထုတ်ပြန်ထားတဲ့နေရာတွေဟာမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတိုက်ပွဲရန်တပ်ဖို့အတွက်ရည်စူးပြီးတက်ဆုပ်ပေးထားတဲ့နေရာတွေဖြစ်တယ်လို့လည်း SSPP SSA ခေါင်းဆောင်တို့ကတုံ့ပြန်ပြောဆိုပါတယ်။ဒါအပြင် NCA လက်မှတ်ရေးထိုးခြင်းမပြုနိုင်သေးတဲ့အဖွဲ့တွေအပေါ်မြန်မာတပ်မတော်ကနေတာမန်နဲ့မတူတဲ့စီရေးလှုပ်ရှားမှုတွေလှုပ်ဆောင်နေတယ်လို့တိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကရှုမြင်နေတဲ့အခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်နဲ့ကြည်တီမြို့နယ်အတွင်းမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်။မြန်မာတပ်မတော်အနေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တပ်ဆွဲထားတဲ့နေရာနဲ့ဝမ်ဟိုင်းဌာနချုပ်ကိုပြစ်ခတ်တိုက်ခိုက်နေတယ်လို့ SSPP ပြောခွင့်ရဗိုလ်မှူးကြီးဆိုင်လကဒီကနေ့မှာ PUA ကိုခုလိုပြောပါတယ
်။အဲ့ပါအနီးတဝက်တောင်ကုန်းတွေမှာအဲ့ဒီနေရာတွေကိုသူတို့ခုနှစ်နာရီကနေစပြီးတော့ညနေခီးတော့သူတို့ဖက်နေချီးတွေပြစ်ပြီးတော့ပြန်ပြီးတော့စင်းစင်းထန်ထန်တော့ပြန်ဖြစ်တယ်ပါနော်။ကျွန်တော်တို့ဖယ်ပေးတဲ့နေရာတောင်ကုန်းပွိုက်တွေမှာသူတို့တော့တက်ပြီးတော့နေရာယူထားပါတယ်။နောက်အဲ့ဒီနေရာကနေပြီးတော့ကျွန်တော်တို့ပြန်ပြီးတော့တပ်ဖြန့်ထားတဲ့နေရာတွေမှာသူတို့ပြန်ပြီးဟိုလက်နက်ကြီးတွေနဲ့ဖြတ်ပြန်ပစ်တယ်လေနော်ကျူမောက်ကောင်တပ်စခန်းမှာအဲ့ဒီဝမ်ဟိုင်းနဲ့နမိုင်ခန့်ကွာမှာရှိတဲ့တပ်ကနေပြီးတော့လက်နက်ကြီးနဲ့ဝမ်ဟိုင်းကိုခဲ့တာပါနော်အဲ့ဒီမှာဝမ်ဟိုင်းအစုံမှာရှိတဲ့စီဆိုင်တောင်ကုန်းသားလေးမှာနှလုံးလောက်ကျပြီးတော့ပောက်ခွဲခဲ့တယ်ပြီးတော့ကျွန်တော်တို့အဲ့ဒီဝမ်လွေနဲ့မိုက်ဟာဖက်ထိုးဖောက်ဝင်လာတဲ့စစ်ကြောင်းလဲကျွန်တော်တို့ခုခမှုကြောင့်သူတို့နောက်ပြန်ဆုတ်ပြီးတော့အဲ့ဒီတောင်ကုန်းတောင်ကျောတွေမှာခုထက်ထိသူတို့ကနေရာယူပြီးတော့တပြန့်သေးတော့နေဆဲပဲဖြစ်တယ်
တိုက်ပွဲတွေအတွင်းမြောက်ပိုင်းရှမ်းပြည်တပ်မတော်ခြေပြုတ်နေရာယူထားတဲ့ point 58.186 နဲ့ point 339လွယ်ခူတောင်ကုန်းတွေကိုအောက်တိုဘာလ18ရက်နေ့မှာမြန်မာတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့တပ်မတော်သတင်းထုတ်ပြန်ရေးအဖွဲ့ကတော့မနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်တပ်မတော်ကနေသိမ်းပိုက်နိုင်ခဲ့တယ်လို့ပြောဆိုတဲ့နေရာတွေဟာမြောက်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေကနေနောက်ဆုတ်ပေးခဲ့တဲ့နေရာလို့ဗိုလ်မှူးကြီးဆိုင်လကအခုလိုပြောပါတယ
်ကျွန်တော်တို့ထက်ထက်ကိုတုံးတက်ပြီးကျွန်တော်တို့ဖယ်ပေးလိုက်တဲ့နေရာတွေနော်သူတို့တက်ပြီးတော့သိမ်းပိုက်ခဲ့ဆိုတာမဟုတ်ပါဘူ
းရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်နဲ့ကြေးတီမြို့နယ်ထဲမှာအခြေပြုလှုပ်ရှားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA တပ်ဖွဲ့တွေတပ်ဆုတ်ပေးဖို့မြန်မာစစ်တပ်ကနေအောက်တိုဘာလပထမပတ်မှာညွှန်ကြားချက်ပေးလာခဲ့ပြီးနောက်ပိုင်းနှစ်ဖွဲ့ဖွဲ့တွေကြားတိုက်ပွဲတွေနေ့စဉ်လွန်လွန်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေကြောင့်မိုင်းရှူးမြို့နယ်နဲ့ကြေးတီမြို့နယ်ထဲကဒေသခံကျေးရွာသား 3,000 ကျော်ဟာစစ်ပေးသိမ်းရှောင်နေကြရပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာစိုးရငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့နဲ့ပြည်ထောင်စုအစ်အပြစ်ခတ်ရက်စွန်းရေးဆွေးနွေးတုန်းကတတ်နေရဆုတ်ခွာပေးရမယ်ဆိုတဲ့သဘောတူညီချက်မပါရှိဘူးလို့လည်းဗိုလ်မှူးကြီးဆိုင်လကအခုလိုဆက်ပြောပါတယ်။
ဟဲ့ကျွန်တော်ဒီတပါတူညီချက်ထဲမှာရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော်တပ်ဖွဲ့များကိုဝမ်ဟိုင်းတွင်အခြေပြုရေးလက်ရှိဖြန့်ခွဲထားသောနေရာများတွင်ယာယီအခြေပြုနေထိုင်ရန်တပါတူညီလို့ပါတယ်နော်။အဲဒီမှာဝမ်ဟိုင်းအနီးဒီမှာကာဖို့ကျွန်တော်တို့ရှမ်းမြောက်နော်ကျွန်တော်မိုးမြိတ်ဖက်ရောကျွန်တော်တို့အဲ့ဒီမူဆယ်နန့်ခမ်းဖက်ရောဒိညီဖက်ရောနော်ဖက်ရောဒီဘောဖက်ရောကျွန်တော်တို့တပ်တွေအများကြီးရှိပါတယ်နော်အဲ့ဒီရောက်ရှိတဲ့နေရာမှာဖြန့်ကွဲနေထိုင်ထားဖို့ကျွန်တော်တို့ဟိုယာယီသဘောတူညီချက်ဖြည့်ထားတယ်လေကျွန်တော်တို့အဲ့ဒီနေနေကိစ္စတွေညတော့ဒီနေရာကနေမကျော်လို့ရဘူးဒီနေရာမှာမနေရဘူးလို့ကျွန်တော်သဘောတူညီထားတာတော့မရှိဘူးကြ
မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာ2012ခုနှစ်ဇန်နဝါရီလကုန်ပိုင်းမှာအချက်9ချက်ပါတဲ့နှစ်ဖက်သဘောတူညီအပြစ်ခတ်ရက်စက်ရေးလက်မှတ်ရေးသူးခဲ့ပါတယ်။ဒါပေမဲ့လက်မှတ်ရေးသူးပြီးနောက်ပိုင်းမြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့တန်ဆန်ဘူးကရုစိတ်တပ်စခန်းကိုနောက်ဆုတ်ဖယ်ရှားပေးဖို့မြန်မာစိုးရကညွှန်ကြားချက်ပေးလာပြီးနောက်ပိုင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။အောက်တိုဘာလ6ရက်နေ့ကနေယနေ့ထိနှစ်ဖက်တပ်တွေကြားဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုကတော့အတိမပြုနိုင်သေးသလိုမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကအရာရှိစစ်သည်၄ဦးကြဆုံးခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်လကပြောပါတယ်မြန်မာတပ်မတော်သတင်းထုတ်ပြန်ရေးဖွဲ့ရမနေ့ကထုတ်ပြန်ချက်အရတပ်မတော်ဘက်ကကြဆုံးထိခိုက်တန်ရရမှုတချို့ရှိခဲ့တယ်လို့ SSPP SSA ဖွဲ့ရအလောင်း9လောင်းလက်နက်မျိုးစုံ၈လက်နဲ့ခဲယမ်းတွေကိုတင်စီရမိခဲ့ပြီးနေမြေရှင်းလင်းရေးကိုဆက်လက်လှုပ်ဆောင်နေကြောင်းဖော်ပြထားပါတယ်
လက်ရှိအခြေအနေအရတပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရစေး NCA လက်မှတ်ရေးဆိုးခြင်းမပြုနိုင်သေးတဲ့အဖွဲ့တွေပေါ်မှာ
မြန်မာတမတော်ကနေတာမန်နဲ့မတူတဲ့စီရေလှုပ်ရှားမှုတွေလှုပ်ဆောင်နေတယ်လို့ရခိုင်တမတော်အာရကန်အာမီရဲ့ဒုတိယစီးဦးစီးချုပ်ဘူမူကြီးတောက်တာညူသွန်းအောင်ကအခုလိုပြောပါတယ
်တာမန်နဲ့မတူဆိုတာသူအရင်ဆိုရင်တော့သူတို့ကအဲ့လိုမျိုးကချင်းဒေတာကိုပဲသူတို့ကစီရင်ရနေပါတယ်နည်းနည်းထိုးတယ်ပြီးရင်တခြားနေရာမှာငြိမ်နေတယ်အခုကတော့အဲ့လိုမျိုးမဟုတ်ဘူးအခုစစ်စစ်ဖြစ်နေတဲ့ဒေတာတွေအဲ့မှာတပြိုင်တည်းတွေပေါ်တော့မှကချင်းဒေတာတွေမှာလည်းသူတို့စီရင်ရတူတယ်ပြီးရင်ရှမ်းပြည်အဲ့လိုမျိုးကို SSA ဝိုင်းတို့မှာလည်းအဲ့လိုမျိုးတိုက်ပွဲတွေဖြစ်တယ်ပလောင်ဒေတာတွေမှာလည်းအဲ့လိုမျိုးပြီးရင်ကျွန်တော်တို့ရခိုင်ဒေတာမှာလည်းဆိုတော့အဲ့လိုတပြိုင်တည်းတွေတစ်ချိန်တည်းမှာကျတော့အဲ့လိုမျိုးဖြစ်နေတဲ့အနေအထားကိုကျွန်တော်တို့ကတာမန်နဲ့မဟုတ်တဲ့ SSA လှုပ်ရှားမှုဆိုတာကိုပုံမလားခင်ဗျာ
အခုလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲကိုထိခိုက်မှာကိုစိုးရိမ်ကြောင်းရခိုင်တမတော်ကလည်းဒီကနေ့မှာသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းအနေနဲ့ကတော့ NCA လက်မှတ်ရေးထိုးဖို့အစဉ်အသင့်မဖြစ်သေးတဲ့ဖွဲ့တွေပေါ်ထိုးစစ်ဆင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပေမဲ့လက်ရှိမှာတော့ KIU ကချင်းလွတ်လပ်ရေးဖွဲ့မြောက်ပိုင်းရှမ်းပြည်တမတော် SSPP SSA တောင်းပလောင်တပ်ဖွဲ့ TNL လေကုကတပ်ဖွဲ့တို့အပေါ်မှာမြန်မာတပ်မတော်ကနေထိုးစစ်ဆင်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ